Tamaro Kawe Uzijo Bojo Muji Meonlango, Jigere Ogola Salieniga, Nangai Party Tonga Legu, Twajo, Twisonga Bare, Democracy Nangatuma, Nangai Party Riga, Seta Uzijo Twajo Gi, Yuga Workers at Tembia Akuni Taukan Geraha, Tujare Doya Pitelu, So Naimare Kamia, Shanta and Damia Democracy Pojo Du Okra Sai Nyolunga.
သမရုံနဲ့ပါတီနဲ့တကယ်တကယ်ကျွန်တော်သိပြီးတော့ဆက်ဆံမှုသိမရှိကြဘူးလေအခုကျတော့ပါတီတွေကိုဖိတ်ပြီးတွေ့ရတော့နည်းနည်းတော့ထူးဆန်းတာပါဗျာဒီတွေ့ဆုံပွဲမှာပါဝင်တဲ့ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအထွေထွေအတွင်းမှဥပိုက်ထွေးကပါတီအများပြားဟာရွေးကောက်ပွဲဆိုင်ရာသူတို့တင်ပြချက်တွေကိုကော်မရှင်ကဖြည့်ဆင်းပုံနဲ့ပတ်သက်ပြီးမကျေနပ်ကြဘူးလို့ပြောပါတယ်
ကျွန်တော်တို့ပါတီနေရတော့ဘာမှလက်ပြီးတော့မထောင်းတိုင်ပဲဒီကျန်တဲ့ပါတီကြီးကျွန်တော်တို့လက်ရှိအစိုးရနဲ့လက်ရှိကော်မရှင်ဆောင်ရွက်ချက်ပြီးမှာတို့စိတ်ကြတာပေါ့ဗျာစိတ်ကြတယ်ပေါ့အခုရှာတဲ့သဘောလို့ကျွန်တော်မြင်နေအဲ့တော့တို့ခက်ခဲတွေတင်ပြတာပေါ့တော့တော်ဝင်ပြီးကြိုကြရတော့ဗျာသူကအပြုသဘောဆောင်ပါတယ်ပါတီငယ်လေးလက်ပါတယ်လေအဲ့တော့တိုင်းသားတွေဆိုပြီးအမငယ်ပါနဲ့နောက်တစ
ကိုလိုရမယ်။အဲနောက်ကျွန်တော်နိုင်ငံမှာပညာတတ်တွေကျွန်တော်ဝေးထုတ်ပေးတယ်မလို့လေ။ဒီအဲ့ဒါဒီသူကဆွေးနွေးတာပါ
။မြန်မာရေးလေးလာသူဒေါက်တာလှကျော်စောကအခုကာကွယ်ရေးဦးစီးချုပ်ကိုတွားတွေ့တဲ့ပါတီတွေဟာလာမယ့်ရွေးကောက်ပွဲအပြီးနေရာရရှိရေးကိုမျှော်မှန်းနေကြတာဖြစ်တယ်လို့ဝေဖန်ပါတယ်။
အခုသူတို့ရွေးကောက်ပွဲကိုလည်းမျှော်မှန်းနေတာက NLD ကလွတ်လွတ်ကျွတ်ကျွတ်အစိုးရဖွင့်နိုင်မှာမဟုတ်ဘူး။ဒါကြောင့်ညွန်ပေါင်းလိုလုပ်ရမယ်ဆိုရင်ထွက်လာတဲ့ပါတီတွေနဲ့ကြံ့ဖွင့်တဲ့ပေါင်းပြီးရင်ကာကြုံမင်းအောင်နိုင်ကအများတင်တဲ့သမရဖြစ်ကောင်းဖြစ်နိုင်မယ်လို့ထင်တယ်။မင်းအောင်နိုင်ကဘဲဆောင်ကလည်းသူကစီယုံရေးဆင်းနေတယ်လို့ပဲ။တချို့အဖွဲ့တွေကလည်း NLD ကိုမကြည်မနှက်ဖြစ်နေပါအဲတနေရာရရနှစ်နေရာရရပေါ့ဗျာသူတို့ပြောတဲ့ထက်မှလည်းပါတယ်လေတကယ်လို့ရွေးကောက်ပွဲကတရားမမျှတဘူးဆိုရင်စစ်တပ်ကဝင်ကူညီနိုင်မလားလို့ပါတော့အဲ့တော့အားလုံးကဒီရွေးကောက်ပွဲအတွက်အဲချောင်းနေတဲ့လူတွေအချင်းချင်းစုစည်းတာလို့ပဲထင်ပါတယ
်ဩစတြေးလျနိုင်ငံရောက်ကရင်တိုင်းသားခေါင်းဆောင်တဦးဖြစ်တဲ့ Orlando ကအခုလိုတွားရောက်တွေ့ဆုံမှုကြောင့်ပြည်သူတွေအတွင်းတန်တရားတွေပေါ်ပေါက်စေတယ်လို့ပြောပါတယ်
ဒီတော့တာနိုင်ဒီဒီပင်လေသူတို့တခုခုချောင်းပြပြီးတော့ဒီကောက်ပွဲကိုဖျက်မလားဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ကိုအခုကြီးတောင်းပြီးတော့အနာသိမ့်မလားစသည်ဖြင့်အဲ့လိုသို့လောသို့လောဟာတွေကိုသူတို့ဖန်တီးတာပေါ့နော်
တောက်ကြနေကဆွေးနွေးပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူမလုပ်ရဲတာဘာမှမရှိဘူးလို့ပြောဆိုခဲ့တဲ့ဆိုတဲ့စကားထွက်ပေါ်နေတာနဲ့ပတ်သက်ပြီးဥပိုက်တွေကို RFA ကမေးမြန်းခဲ့ရမှာ
ဆိုလိုတာကဒီလိုဗျာဒါအရင်ချင်းပြောရတဲ့တက်မလို့နေနေရတော့လုံကန်းဆောင်တာတွေအောင်မြင်ပြီးမြောက်အောင်ဆောင်ရွက်နိုင်ပါလေ။အဲသူတို့ကလည်းပြောကြတာဟုတ်ပြန်ဒါညီမနိုင်ငံမှာစဉ်းစားနေစုဖွဲ့ပြီးတော့တကယ်တီလုံးညီရင်းနဲ့အင်းနဲ့အားနဲ့သုံးလင်ရတက်မလို့ပဲရှိတယ်။ဒါကြောင့်ဓာရီဟာတော့ဖြင့်တက်မလို့လုံနေနေဆိုတဲ့ပုံမှာတက်မကဝီပြီးကြည့်ရပြန်ပြီးတော့သူတို့ဆွေးနွေးတာပါ။မချို့ကလည်းဗျာတက်မလို့ကဝီပြီးကြုပ်ပုံမှာမြင်ကျင်းဆောင်အောင်ပြောတာပါ။အခုချိန်ထိဗျာတက်မလို့ကဘာမှပြောတာမဟုတ်တက်မလို့ကဝီပြီးတော့ဘယ်တော့အဲ့တော့အတိတ်ကဟာဒီငန်းစားယူရမယ်အဲ့လိုကျသူမပြောဘူးပြပြောတဲ့လူကလည်းကျွန်တော်တို့62ခုနဲ့78ဒါဒီဟာအဖြစ်ပြဟာဒီမှာတင်ငန်းစားယူပြီးတော့မှကျွန်တော်တို့ကနိုင်ငံနဲ့လူမျိုးအကျိုးအတွက်ကိုဆောင်ရွက်တင်ဆောင်ရွက်ထိုက်တာဒီကိုကျွန်တော်တို့ဆောင်ရွက်ရမယ်ပြောတာပါ
78မျိုးဆက်ចောင်းသားခေါင်းဆောင်ဦးမြအေးကတော့အခုတွဲဆောင်ဘွဲကနေအဲ့ဒီပါတီတွေအတွက်ဘာမှအကျိုးမရှိပါဘူးလို့သုံးသပ်ပါတယ်ခင်ဗျာ
ပြည်ပြည်ဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့ကြိုးစားနေတဲ့အချိန်ခါမျိုးကြီးမှာကျွန်တော်တို့တော့မလုံနိုင်တော့ပါဘူးကျွန်တော်တို့ကတော့မတရားခံရပြီဆိုပြီးတော့မှတက်မလို့သွားပြီးတော့မှပြစ်ဆိုမွေတောင်းပြီးပြောတယ်ဆိုတာကတော့ကိုကိုကိုအရေးအချင်းမရှိဘူးဆိုတာကိုဖော်ပြလိုက်တာနဲ့အတူတူပဲလို့ကျွန်တော်မြင်တယ်နောက်တစ်ချက်ကတက်မလို့ဘိုင်းအနေနဲ့ကလည်းနိုင်ငံရေးပါတီတချို့ကိုကိုနဲ့ alliance ပုံစံမျိုးဖွဲ့သွားခြင်းဟာတက်မလို့တရားမဟုတ်တော့ဘဲနဲ့နိုင်ငံရေးပါတီတရားအသွင်ကိုစောင့်လာတာကိုသူကတွေ့တယ်ဒီချင်းလေးတွေကိုလုံးဟာဘာမှပြည်အနာဂတ်အတွက်ကောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်နောက်တစ်ချက်ကဒီလိုလွတ်လိုက်ခြင်းအပြင်တော့ရှင်းတယ်ပြည်လူထုကဘယ်သူကဖားလဲဘယ်သူကငားလဲဘယ်သူကပြည်လူထုပေါ်တစ္ဆာရှိလဲဘယ်သူကကိုယ့်အတွက်ပဲကိုနေရာရာအတွက်လုပ်တယ်လဲဆိုတော့ quin quin ကွက်မြင်သွားတဲ့ပွဲဖြစ်ုံကလွယ်လို့ဘာအကျိုးကျေးဇူးမှမရှိဘူးလို့ကျွန်တော်မြင်တယ
်ရွေးကောက်ပွဲနီးလာတာနဲ့အမျှနိုင်ငံရေးအခင်းကျင်းတွေပုံမပေါ်ထွက်လာနေပါတယ်ဒီရွေးကောက်ပွဲဟာမြန်မာပြည်ရဲ့အနာဂတ်အတွက်အရေးပါတဲ့မှတ်တိုင်တစ်ခုဖြစ်လာနိုင်တယ်လို့ဝေဖန်သူတွေကဆိုပါတယ်ခင်ဗျာ